July City Nima, Jayakiri, Kulatamka, Gaba, Lu Yi Niye, Sambuma, Mimong, Tubia, Gere, Chekaro, Sejo, Dewe, Gowin Samu, Piatanabe, Pipari, Gababoma, the Session Out, Minkling, Secho, Tanuha, Nissing, Gowin Sanjaya, Bean, Don't get the man, Nitanuha, Throw a dead and ye, she's a me, Pretty, Pichamu, Chini, Ne, Yin Sign Niare, Lu. UNFPA ko kula tamaka sanya lu u yi yambu ngwe phwe ga thauk pyan tha ba de thu thapin phon phyo se naingan rwe ma se jo tet ywe ko win shi ja de mingling nge 90 ya kai nong ha in daw cha bi da phit ja bi me lo le thuro dwe ko win saung ya de pyatana ne pat de lo saung phyat pain kwe ma shi ja da twi ya de lo pho pya tha ba de se jo tet ywe de ko win saung ne kha a tet an de ye po so yin ya bi Clebua guma, aya on mini jayabe, Jinya tin banguini, Lubua ma, omnizime de langule, Lelo son shunya, yaude, lule, UNFPE ga, popia, tavare. Tajane, mute midwe, mingling edwe, Jinya tachama, through that midwe, she hale, amakanje, yashima, pide, lu. UNFPE, muzang director, Baba Tunde, Use de Mehenga, drained out wigu, piogevare.
And we also know. That when we have educated girls who have children, their children survive better than those who are not educated.
ပညာမတက်တဲ့မြို့သမီးတွေကမွေးလာတဲ့တာသမီးတွေထက်စာရင်အသက်ရှင်နေထိုင်ကြဖို့လူလားမြောက်ကြဖို့အခွင့်အလမ်းပိုရှိကြတယ်ဆိုတာအားလုံးနားလည်ထားကြတာဖြစ်ပါတယ်။ဒါကြောင့်2005ဖွံ့ဖြိုးတိုးတက်မှုကဏ္ဍမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့မျိုးပွားမှုဆိုင်ရာအမျိုးသမီးတွေရဲ့ဆုံးဖြတ်ပိုင်ခွင့်တို့ဟာအဓိကဖြစ်ပါတယ်။ Mingling Edwi, Kulu Piara, Sinye Mwetimu, Jama Kweja, Sisan Kayamu, Ajampe Kayamu, Atengenge, Sozizwa, Enoncha Kayamu, Pinya Timbangwe, Miyashimu, Satpinoha, Lu Puezine, Nangandwe, Sinitwiha, Mingling Edwigu, Aka Akwe Mbehine, Twejane, Pite, Lutuga, Biobari, Dajau, Mingling Edwi, Achigan, Queen Edwigu, Aka Akwe Bibu, Yiji Delu, Mr. Usu Timehenga, Biobari.
Women and girls, you know, are the drivers of development, and they are the drivers of
မျိုးသမီးတွေနဲ့မင်္ဂလင်းငယ်တွေဟာဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်ပေးနေကြသူတွေဖြစ်တယ်လို့လူအဖွဲ့အစည်းတွေတိုးတက်ရေးအတွက်လည်းဆောင်ရွက်ပေးနေကြသူတွေဖြစ်လို့မျိုးသမီးတွေရဲ့အခွင့်အရေးတွေကိုကာကွယ်စောင့်ရှောက်ပေးရမှာဖြစ်ပါတယ်သူတို့ရဲ့မျိုးပွားမှုဆိုင်ရာအခွင့်အရေးတွေကိုဒါမှမဟုတ်
ကုလိုဆေဂျိုတက်ယူရီကိုဝင်ဆောင်ရတဲ့တန်တရာဇူးကြီးကနေလွတ်နိုင်မှုအတွက်ကနိုင်ငံအစိုးရတွေလူအဖွဲ့အစည်းတွေအနေနဲ့ဆေဂျိုတက်ယူရီဖွံ့ဖြိုးတိုးတက်ရေးတွေပိုပြီးရင်းနှီးမြှုပ်နှံကြဖို့အိမ်အောင်ပြုနိုင်တဲ့အသက်ကိုဆက်ရှိနှစ်အထိတိုးမြှင့်ဖို့နဲ့မင်္ဂလင်းငယ်တွေရဲ့အခွင့်အရေးကိုအကအကွယ်ပေးနိုင်မဲ့ဥပဒေတွေပိုပြီးပြတ်ထမ်းဖို့လိုတယ်လို့လည်းသူကတိုက်တွန ချင်ရင်အိမ်တော်စောစီစွာကြကြမှာမဟုတ်တဲ့အပြင်အိမ်တော်ပြုချင်တန်လို့တာသမီယူရင်လဲတည်တည်ချာချာစဉ်းစားပြီးယူကြမှာဖြစ်တဲ့အပြင်တာသမီတွေကိုလည်းပို့ချမ်းမှာမိသားစုလည်းပို့ဝင်ဝေခောင်းနိုင်အောင်လုပ်နိုင်ကြမှာဖြစ်တယ်လို့ဆယ်ကျော်တက်ရွယ်ကိုဝင်ဆောင်မှုပြဿနာဖြစ်ရှင်းရင်းနဲ့ပတ်သက်လို့သူ့ရဲ့ကမ္ဘာလူဦးရေနဲ့တဝန်တော်မှာဖော်ပြထားပါတယ် UNFPA မှုဆောင်ဒါရိုက်တာအိုဆူတမီဟင်ကမိသားစုစီမံကိန်းချရာမှာမြို့သမီးတွေဆုံးဖြတ်ပိုင်권ရရှိကြဖို့အရေးကြီးတယ်လို့အခုလိုပြောပါတယ
် Women's rights must be human rights but specifically about reproductive rights they must be able to make choices in their lives you know
မျိုးသမီးတွေရဲ့အခွင့်အရေးဟာလူအခွင့်အရေးဖြစ်ပါတယ်။အထူးသဖြင့်မျိုးပွားမှုဆိုင်ရာအခွင့်အရေးတွေနဲ့ပတ်သက်ပြီးဆုံးဖြတ်ပိုင်권ရှိနိုင်ဖို့အရေးကြီးလာပါတယ်။အမျိုးသမီးတွေအနေနဲ့ဘယ်အချိန်မှကိုယ်ဝန်ယူခြင်းနဲ့နောက်ပြီးဘယ်နှယောက်မွေးခြင်းနဲ့တားဆက်ဘလို့ချခြင်းနဲ့ဒါမှမဟုတ်တားသမီးလုံးဝမယူခြင်းမှုဆိုရင်လည်းမယူဖို့ဆုံးဖြတ်ပိုင်권ရှိကြပါတယ
်။ဆေဂျော်တိတ်ဝေကိုယ်ဝန်ဆောင်မှုပြဿနာဟာအာဖရိကတိုင်းမှာအဓိကပြဿနာဖြစ်ပါတယ်။အာဖရိကတိုင်းမှာလူဦးရေ60ရာခိုင်နှုန်းဟာအသက်24နှစ်အောက်ဖြစ်ကြပြီးမြို့သမီးတွေအိမ်တော်စောကြကြတဲ့အတွက်ကြောင့်လေဆယ်ကျော်သက်ရွယ်တွေကိုယ်ပင်ဆောင်မှုပြဿနာဟာကြီးမားနေတာဖြစ်ပါတယ်။ဒေါက်တာအန်ကယ်ယလီဒိုင်ရိုကတော့ UNFPA ရဲ့ Africa ဆိုင်ရာအမျိုးသမီးများကျန်းမာရေးဌာနကအကြံပေးဖြစ်ပါတယ
် In many of the countries in Africa by age 18 about 20 to 40% of the
Africa မှာအသက်18နှစ်ကနေ20အထိမှာ40ရာခိုင်နှုန်းအမျိုးသမီးတွေဟာအိမ်နှောင်ကျပြီးသားဖြစ်ပါတယ် Mauritania, Mali, Niger နဲ့ချတ်အပြင် Ethiopia နဲ့ Eritrea တို့လည်းပါပါတယ်ပညာရည်ချင်းနှိမ့်ချကြတဲ့အတွက်ကြောင့်လေသူတို့တွေအိမ်အောင်ကြတာစောကြတယ်လို့ဒေါက်တာဒိုင်ရိုကပြောသွားတာဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတစ်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာရောဆယ်ကျော်သက်ရွယ်တွေကိုဝန်ဆောင်မှုအခြေအနေကဘယ်လိုရှိပါသလဲ။မြန်မာနိုင်ငံရဲ့လူဦးရေတန်60ခန့်နဲ့ဆယ်ကျော်သက်ရွယ်အသက်15နှစ်နဲ့19နှစ်မိန်းကလေးအရေအတွက်ဟာ1.9တန်းရှိတာဖြစ်ပါတယ်။2009ခုဝေဖော်မှုနှုန်းကျန်းမာရေးစစ်တမ်းအရအသက်15နှစ်ကနေ19နှစ်အရွယ်ကိုဝင်ဆောင်မှုဟာမိန်းကလေးငယ်တစ်ထောင်ကျစီမှာ 16.9 ဦးရှိတဲ့အတွက်ဒေသတွင်းမှာဒီနှုန်းဟာမြင့်နေလို့ဆိုရမှာဖြစ်ပါတယ်ခုလိုဆယ်ကျော်သက်ရွယ်မြန်မာအမျိုးသမီးတွေကိုဝင်ဆောင်မှုအခြေအနေကိုကာကွယ်နိုင်ဖို့ရာဘယ်လိုလှုပ်ဆောင်နိုင်ပါသလဲဒီပြည်တော်မှာကျင်းပခဲ့တဲ့ကမ္ဘာလူဦးရေနေ့အခမ်းအနားမှာတော့ဒုတိယသမ္မတဒေါက်တာစိုက်မောက်ခန်းကမြို့သမီးငယ်လေးတွေအနေနဲ့အသက်18နှစ်မတိုင်မီအင်တာမပြူကြဘူးအသက်20မတိုင်မီကိုဝင်မဆောင်ကြဘူးနဲ့ဆယ်ကျော်သက်ရွယ်တွေကြားအန္တရာယ်ရှိနိုင်မဲ့ကိုဝင်ဖြစ်ချမှုတွေဟန်တားနိုင်ဖို့လိုအပ်တယ်လို့အကြံပေးသွားတာတွေ့ရပါတယ်ဆယ်ကျော်သက်ရွယ်အမျိုးသမီးတွေကိုဝင်ဆောင်မှုပြဿနာဖြေရှင်းနိုင်ဖို့ကပညာတတ်ကြဖို့ရည်ကြီးတယ်လို့ဆိုရမှာပါဒါကြောင့်မလို့မြန်မာမိန်းကလေးငယ်တွေပညာသင်ကွင်းအခြေအနေဟာဘယ်လိုရှိပါသလဲထိုင်းမြန်မာနယ်စပ်မှာပညာရေးလုပ်ငန်းတွေဆောင်ရွက်နေပြီးလက်ရှိမြန်မာနိုင်ငံတွင်မှပညာရေးပြုပြင်ပြောင်းလဲမှုများနဲ့ပတ်သက်လို့အကြံပေးနေသူဒေါက်တာသိန်းလွင်ရဲ့ပြောကြားခြင်းနဲ့တူဒီသတင်းပိုင်းရဲ့အမည်သမီးများကန္တာကိုညှိကုံးချုပ်အပ်ပါတယ်ရှင်
။ကျွန်တော်ကမြန်မာနိုင်ငံကမိန်းကလေးတွေရဲ့ကျောင်းနေနိုင်တဲ့အခွင့်အရေးနဲ့မိန်းကလေးတွေစာတမ်းနှုန်းကိုစနစ်တကျလေ့လာထားတော့မရှိသေးဘူး။ဒါကြောင့်လဲဆိုနိုင်ငံရေးမတည်ငြိမ်တဲ့ကိစ္စရဲ့ဒီနေ့သတိထားမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်စနစ်တကျတော့စဉ်းစားကောက်ယူတာမရှိဘူး။ဒါပေမဲ့ကျွန်တော်တို့ဒီအတွေ့အကြုံရတော့ဒီမိန်းကလေးအမြောက်များကကျောင်းမနေရတာရှိတယ်။နောက်ချောင်းလဲဆိုတော့ကျွန်တော်တို့နိုင်ငံကမတည်မနေရပညာရေးမူလတန်းနဲ့ဆင့်ကြည့်ဆိုတာတတ်မှတ်ထားတယ်။ဒါပေမဲ့အောင်မြင်အောင်မလုပ်နိုင်ဘူး။တော့ကျောင်းမနေတဲ့ကလေးတွေရှိတယ်။နောက်ချောင်းစနစ်နဲ့နေပြီးထွက်တဲ့ကလေးရှိတယ်။ကျွန်တော်များများကဒီရွာတွေမှာကမူလတန်းပဲရှိတယ်။အလဲတန်းတက်တန်းကရွာတွေနဲ့ဝေးတဲ့အခါကျတော့ကျောင်းမလုပ်ချင်ဘူး။ဒါတော့အေးတန်းတောင်နဲ့ကျောင်းထွက်ရတဲ့သူတွေများတယ်။အဲ့ဒီမှာယူမီရဒီမှာကျောင်းနေရခမဲ့ဆိုပေမဲ့လေးပေးရတယ်ကျောင်းဆောင်ကြီးတို့ယူမီတို့ပေးရတယ်နော်ကျောင်းနိုင်စည်းကိုတော့မိဘကကလေးနှစ်ယောက်ရှိတယ်သားနဲ့သမီးရှိတယ်တယောက်ပဲကျောင်းသားနဲ့လည်းဦးစားပေးယောက်ျားလေးဦးစားပေးတယ်မိကလေးကိုကျောင်းဆောင်ကြီးတက်တာလူနိုင်ငံမှာယူရဒီမှာအများဆုံးတွေ့ရတယ်အထူးသဖြင့်တော့ဒေသအောင်တဲ့ခါမှာဝေးလံတဲ့မြို့ကျောင်းလွတ်ရတော့မယ်ဆိုရင်မိကလေးတွေမလွတ်ကြောင်ယောက်ျားလေးပဲချက်ကျောင်းသားနဲ့မိဘတွေတောင်မှဒေသအောင်ရင်မိကလေးတွေကကျောင်းဆောင်ရကျောင်းမလေးကလေးတွေများတယ်ကျောင်းထက်တဲ့ကလေးများတော့မိကလေးဦးရေအများကြီးကမတင်ရအောင်အဲ့ဒီအတွက်ဟာဖြစ်လာလေဆိုတော့ကျမ်းမာရေးအပြီးမှနည်းလာတယ်မိကလေးတွေစောစောအိမ်အောင်ကြတယ်ပညာရှိကနည်းတဲ့အခါကျတော့ကလေးတွေဆောက်ရှာဖို့ကလေးဖွံ့ဖြိုးမှုဒီလိုမျိုးအထွေထွေနည်းတဲ့အခါကျတော့သားသမီးဆောက်ရှာမှုမှာကိစ္စရှိလာတယ်နောက်သားသမီးရဲ့ရှေ့ပညာရေးစီစဉ်တဲ့အခါမှာလည်းမိကလေးတွေကပညာမဆုံးမီမှာကျောင်းထက်တဲ့အခါကျတော့သူတို့မှာပညာရေးနဲ့ပတ်သက်တဲ့အသိဉာဏ်နည်းတဲ့အခါကျတော့သူတို့ရဲ့ကလေးတွေကိုကျောင်းလွတ်ဖို့မှာလည်းအဲ့ဒီမှာတအားရော့တယ်။မင်းကြီးရဲ့စာမသိရတာများတဲ့ခါကျတော့ဥစ္စာမှုကဏ္ဍကိုမင်းကြီးတွေပေါ်လာတာနေ။ဒါဒီနေ့ခေတ်ကတော့အားလုံးစာတတ်အောင်လုပ်ဖို့လိုတယ်။အထူးသဖြင့်မင်းကြီးတွေကမကျန်ရအောင်။နောက်ဆိုပြီးမိဘကဥစားပေးတာမျိုးမရှိအောင်။အဝင်ရှိတဲ့ဆွေကပံ့ပိုးပြီးတော့ဆရာလေးရောမင်းကြီးရောတို့အခြေခံပညာဆုံးတဲ့အကျွဲရောက်တဲ့အချိန်ပညာသင်ဖို့ဆောင်ရွက်ပြည့်နေတယ်။ဒီလိုဆောင်ရွက်မှသာဒီလူမျိုးရေးမောင်းနိုင်ငံရေးမောင်းအင်္ဂလိပ်ရည်အခန်းကဏ္ဍမြန်မာလာဒီလိုအခန်းကဏ္ဍမြန်မာမှာကျွန်တော်ရဲ့စာရည်ရာကြီးပွားရေးရလူမျိုးရေးပုံရိုးတက်လာတဲ့တဲ့ရှိမှာတော့အင်္ဂလိပ်ရည်မှာတော်တော်များများကအင်္ဂါဆုံးအောင်မတင်နိုင်တဲ့အခြေအနေမှာရှိနေတော့ဒါကိုကျွန်တော်တို့ပြည်ပြန်ပြောင်းရဖို့ဒီ online စာတော့ဆောင်ရွက်ဖို့လိုတယ်လို့အင်္ဂလိပ်ရည်ပါမစမီနစ်အားလုံးအခြေခံပညာဆုံးရဲ့စာတော့ဆောင်ရွက်ပြီးဘူး
'Cause it only serves to make me more determined to achieve my final goal, and I come back even stronger, not an arm.